နိုင်ငံတကာလူမျိုးရုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်ကိုမြန်မာနိုင်ငံချိုးဖောက်ရာရောက်တဲ့ဆိုပြီးဂမ်ဘီယာနိုင်ငံကတရားဆွဲရမှုအတွက်ကြားနာမှုကိုဒီကနေ့ဒုတိယနေ့အဖြစ်နဲ့နိုင်ငံတကာတရားရုံး ICJ မှာပြုလုပ်ခဲ့ပါတယ်။ဒီနေ့ကတော့တရားဆွဲခံရတဲ့မြန်မာနိုင်ငံဘက်ကဒီလူမျိုးရုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ဘူးဆိုတာကိုအဓိကတုံ့ပြန်ခြေပါလျှောက်ထားခဲ့တာဖြစ်ပါတယ်။နိုင်ငံတော်အတိုင်းနိုင်ငံတော်ဆန်းစုကြည်ဥပဒေပညာရှင်ဝီလျံချာဗတ်ဥပဒေပညာရှင်ခရစ်စတိုဖာစတက်ကာနဲ့ဥပဒေပညာရှင်စီဗီအိုကိုဝါတို့ကဆောက်ထားခဲ့ကြတာပါဒီဆောက်ထားချက်တွေကိုဒီကိုသားညုံကနောက်ထောင်ထားရဲ့ဆိုတော့ဒီအရင်ဆုံးပေါ်ချက်ဒီ1948ခုနှစ်လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်အရာပေါ့နော်မြန်မာနိုင်ငံကိုအရေးယူလို့မရဘူးဆိုတဲ့အချက်ကိုဒေါက်ဆန်းစုကြည်ဆောက်ထားသွားတာကိုအရင်ဆုံးတင်ပြပေးပါရှင
်ဟုတ်ကဲ့ခင်ဗျာဒေါက်ဆန်းစုကြည်အဓိကပြောသွားတာကတော့ခုနကမက်ဆီမန်ကိုပြောလို့ပဲ1948ခုနှစ်လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်အရေးယူလို့မရဘူးဒါပေမဲ့တစ်ဖက်မှာမြန်မာလူမျိုးတပ်ဖွဲ့အနေနဲ့ကစစ်စင်ရေးအတွက်မှလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ရင်တော့မှထင်ရှားရင်တော့မှလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေရပဲအရေးယူနိုင်မယ်ဆိုပြီးတော့ပြောသွားတာဖြစ်ပါတယ်။အဲဒီမှာဒေါ်စားစစ်ကြီးပြောသွားတဲ့အချက်မှာတော့ဒီရခိုင်ပြည်နယ်ရဲ့တမိုင်းကျောင်းရရှုပ်ထွေးတဲ့အနေအထားကိုတမိုင်းနဲ့ချီပြီးတော့သူပြောပါတယ်။နောက်2019ခုနှစ်ကဖြစ်တဲ့ကတော့ယင်းဒီအစိုးရကတောက်လျှောက်ပြောနေတယ်လို့ပဲအစာဖွဲ့တိုက်ခိုက်မှုနောက်ပိုင်းဖြစ်တာဒါတွေကိုသူပြန်ရှင်းပြပါတယ်။နောက်ဒီလေကြောင်းသုံးတိုက်ခိုက်တာပေါ့နော်။အဲ့ဒါနဲ့ပတ်သက်လို့သူပြောတဲ့နေရာမှာတော့လေကြောင်းသုံးပြီးတော့တိုက်ခိုက်မှုတွေရှင်းလင်းမှုတွေကိုသူတို့အတော်လေးကိုသတိထားပြီးဆောင်ကျဉ်ခဲ့တယ်လို့ပြောပါတယ်။ဖြည့်ရတစ်ခုမှပဲတမတော်ရဲ့တပ်စုတစုကပိတ်မိနေလို့ရိုင်းရင်သုံးပြီးတော့တိုက်ခိုက်ရတာတွေဖြစ်ခဲ့တယ်။အဲ့မှာအရသားနဲ့သဘုံနဲ့မခွဲနိုင်လို့ဒီသူတိုက်ခိုက်ရသမားကြီးသဘုံမဟုတ်တဲ့သူတွေကိုထိခိုက်မှုတွေရှိခဲ့တယ်ဆိုတာသူဝန်ခံထားပါတယ်။နိုင်ငံတကာလူသားချင်းစာနာမှုဥပဒေသားတွေကိုအဲ့ဒီအချိန်မှာပြစ်ပယ်ခဲ့ရတယ်။ဒါနဲ့လည်းဘသူမှအဲ့မှာဖြစ်တဲ့အဖြစ်အပျက်တွေကို fashion account ပေါ့မရခဲ့ဘူးလို့ပြောပါတယ်။အဲတချို့ဒီတက်မော်ကကျူးလွန်ခဲ့တဲ့ကိစ္စတွေမှာအင်ဒီယန်လိုကိစ္စမျိုးတွေမှာသူကဒီတက်မော်စစ်ခုံရုံးကနေပြီးရေးယူခဲ့မှုရှိတာတွေကိုထောက်ပြပါတယ်။ဒါနဲ့ဒီစစ်ခုံရုံးကပဲဒီအပြစ်ရှိတယ်လို့စစ်ဆဲပြစ်ပေးခါတဲ့စစ်သားတွေကိုစစ်တပ်ကနေပြီးဆွတ်ပြေးတဲ့အပေါ်မှာသူ့အနေနဲ့မနှိမ့်ညို့ဘူးဆိုတာလည်းသူပြောသွားပါလေ။အဲ့တော့ပြောရမစွန်းတော့ဒေါန်ဆန်းစုကြည်ကတစုံတရာအတိုင်းတာရလူခွင့်ချိုးဖောက်မှုတွေရှိရဲ။ဒါပေမဲ့လူပြိုးဆုံးတပ်ဖြတ်မှုထိမမြောက်ဘူးဆိုတဲ့အနေအထားကိုသူပြောသွားတာ
ပါ။ The situation in Rakhine is complex and not easy to fathom. But one thing surely touches all of us equally.The sufferings of the many innocent people.
ဒီနေ့အခြေအနေဟာကျုပ်ပြီးတော့တော်ရင်တောင်နားလည်ဖို့မလဲပါဘူး။ဒီနေရာတစ်ခုကတော့2016နဲ့2019ခုနှစ်စီးရီးပဋိပက္ခတွေကြောင့်ဘယ်ဘက်ကမဆိုအပြစ်နဲ့တည်သူတွေအားလုံးလိုပဲနေလာခံစားရမှာအမှန်ပါပဲ။အထူးသဖြင့်အိုးရင်စွန့်ခွာထွက်ပြေးကြရသူတွေနဲ့အခုလက်ရှိကော့စ်ကစားမှာနေနေရသူတွေလည်းပါဝင်ပါတယ်။
အခုဒေါ်ဆန်းစုကြည်သူပြောသွားတဲ့အဲမှာသူရေးကြပါတော့အေးရခိုင်တနက်ကန်ကြီးနဲ့အခုနောက်ပိုင်းဖြစ်နေတဲ့အခြေအနေတွေကိုလည်းသူကမိမောင်းထိုးပြောသွားပါတယ်ဒါကြောင့်မလို့ဒီလုံလုံဆောင်ချက်ဒီအစီအမံလေးလောရတာပြောပါတယ်နောက်တစ်ခုကတစ်ချက်က clearance operation ပေါ့နော်နေနေရှင်းလင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာကြီးနောက်တစ်ဖက်ကဂမ်ဘီယာဘက်ကဆွဆွဲချက်ဒီမှာနည်းနည်းလေးရှုပ်ရှင်းမှုရှိနေတာကိုနားလည်မှုလွဲနေတာကိုသူထောက်ပြပါတယ်ဒါကအစိုးရဘက်ကဒီနေနေတွင်းမှာရှိတဲ့သဘုံတွေကိုရှင်းလင်းတာကိုသူကအဓိကထောက်ပြပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင်ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့တခုတူထောက်ပြတာက2008ဖွဲ့စည်းပုံရဆိုရင်မြန်မာနိုင်ငံမှာစစ်တရားစီရင်မှုစနစ်ရှိပါတယ်တဲ့စစ်ဘက်ကကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုအဲ့ဒီစနစ်အရာပဲစစ်ဆင်အရေးမှန်ပါတယ်ပဲဒါကြောင့်မလဲဥမာကုသားပြင်ကိစ္စမျိုးမှာစစ်တရားရုံးနဲ့စစ်ဆင်နေတာရှိတယ်လို့ပြောပါတယ်မြန်မာဆိုရအနေနဲ့ကတော့တရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဖွဲ့ထားတယ်အဲ့ဒီမှာဖိလစ်ပိုင်ဒုတိယနိုင်ငံကြီးဦးကြီးဟောင်းဦးဆောင်နေဆိုပြီးသူရှင်းပြသွားပါတယ်ဒါပေမဲ့ရခိုင်ပြည်နယ်နဲ့ပတ်သက်လို့အခြေအနေတရားရုံးကိုသူပြောတဲ့အခါမှာရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အခြေအနေကိုဟိုနိုင်ငံတကာကမြင်ရတဲ့အနေနဲ့ပတ်သက်လို့သူမြင်လဲအခုလို့ပြောပါတယ်
Feeding the flames of an extreme polarization in the context of Rakhine, for example, can harm the values of peace and harmony in Myanmar.
Aggravating the world's conflict and undermining the peace of Myanmar.
ဒါကတော့ဒေါ်ဆန်းစုကြည်ပြောသွားတာပါမဆူမြန်မူကြီးပြောရမယ်ဆိုတော့ဒေါ်ဆန်းစုကြည်ကစုံတရာလူခွင့်ချိုးဖောက်မှုတွေရှိခဲ့တယ်ဆိုရသဘောကတော့သူဝင်ခံတယ်ဒါပေမဲ့ဒါဟာလူမျိုးတုံးတပ်ဖြတ်မှုမမြောက်ဘူးဆိုတဲ့သဘောမျိုးပြောတာပါ
ဟုတ်ကဲ့ဒီမြန်မာနိုင်ငံဘက်ကဒီလျှောက်ထားရဲဒုတိယမြောက်လျှောက်ထားရဲပေါ့နော်ဥပဒေပညာရှင်ဝီလျံချာဗတ်ကလည်းဒီရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေဟာလူမျိုးရုံးတပ်ဖြတ်မှုမမြောက်ဘူးဆိုတာကိုဒီအရင် ICJ မှာတင်ခဲ့တဲ့အမှုတွေနဲ့ဥပမာပေးနှိုင်းယှဉ်ပြီးတော့ပြောသွားပါရဲဆိုတော့ तू ကဘလို့ကိစ္စတွေကိုအသာပေးပြောသွားလဲဆိုတာကိုလည်းပြောပြပါကိုသားညိုရှင
် तू ကအဓိကနှစ်ချက်ပြောရဲခင်ဗျာ intent ပေါ့နော် genocide လူမျိုးတုံးတပ်ဖြတ်မှုကြီးမှန်းချက်ရှိလားဆိုတဲ့အဟာကို तू ညင်းချက်ထုတ်တယ်နောက်တစ်ခုကကျွန်တော်စိုက်မြောက်မမြောက်ပေါ့နှစ်ချက်ကိုပြောတယ်အဓိက intent ကိုသူပြောတဲ့အခါမှာလဲ intent ဆိုတဲ့နေရာမှာရွယ်ချက်နဲ့လှုပ်ဆောင်ထားမှုမရှိဘူးဆိုတာကိုသူကအဲ့ဒါညင်းချက်ထုတ်သွားတယ် နောက်အဓိကသူပြောသွားတာကတော့ဒီဂျီနိုဆိုက်မမြောက်ဘူးဆိုတဲ့ကိစ္စပါပြောမယ်ဆိုရင်နိုင်ငံတိုင်းကြီးပြည်ထခတိုင်းမှာဒုက္ခတွေပြဿနာတွေဒီပိုတီရှင်လောက်တာတွေထွက်ပြေးရတာတွေလူခွင့်ချိုးဖောက်မှုတွေရှိမယ်ဒါမဲ့ဒီအစ်စ်တွေပြောရုံနဲ့ဂျီနိုဆိုက်မြောက်တယ်လို့ပြောလို့မရဘူးဆိုတာကိုဒီဆာဗီယာလို့ကော့ဆိုဗိုအမှုတွေနဲ့သူနှိုင်းရှင်ပြီးတော့ပြောပါတယ်နောက်တစ်ခုကဒီအက်ဖ်ဆန်ပေါ့နော်ကုလသမဂ္ဂချက်လက်စုဆောင်ရေးအဖွဲ့ကပေးထားတဲ့အချက်တွေကိုဂမ်ဘီယာနိုင်ငံကတင်လာဖို့အဲ့အချက်လက်တွေကိုကြည့်မယ်ဆိုရင်သူ့ရဲ့ mission ကိုကြည့်မယ်ဆိုရင်သူကအချက်လက်ရှာဖွေတက်တက်ပါပဲတဲ့ဥပဒေကြောင့်ရာကိစ္စတွေမပါပါဘူးဥပဒေရာထောက်ပြနိုင်တဲ့အချက်လက်တွေကိုပြောပိုင်မှာမရှိဘူးအဲ့ဒါဥပဒေရာအချက်လက်နဲ့မဆိုင်ဘူးသူပြောပါတယ်နောက်တစ်ခုကဂမ်ဘီယာကတင်ကြတဲ့အထက်မှာဒီဖြစ်ပျက်မှာလူဝင်ကြတစ်ထောင်ကျော်တစ်ထောင်နီးပါးပေါ့နော်ပြည်ဆုံးနေဆိုပြီးတော့တင်ပါတယ်ဒါကိုအချက်လက်မခံဘူးလို့ပြောပါတယ်တစ်ဖက်မှာအချက်လက်ခံခဲ့ရင်တော့မာတဲ့ခရစ်စတမှုကိုသူထောက်ပြပါတယ်ဆို
တော့ဒီခုနကပြတစ်ထောင်ကျော်လားတစ်ထောင်ကျော်လားရှင
့်ဒါတစ်ထောင်ကျော်ဟုတ်ကဲ့အဲ့တော့အချက်လက်မခံခဲ့ဘူးဆိုတော့ခရစ်ရှားမှာဆိုရင်သူက2000ကျော်တင်တာ2000နီးပါးလောက်တက်ခံရတယ်ဒါပေမဲ့လူကြီးပမာဏအားဖြင့်ခရစ်ရှားအမှုတော်မှာ ICG ရဲ့ဆုံးဖြတ်ချက်မှာဒီလူမျိုးတွေတက်ပြမှုမမြောက်ခဲ့ဘူးဆိုတဲ့ဟာကိုသူကပြန်ထောက်ပြတယ်ဆိုလိုတာကအခုဖြစ်နေတဲ့အခြေတည်ဖြစ်ပျက်တဲ့ဒီဂရီတွေဟာလူမျိုးတွေတက်ပြမှုအဆင့်ထိမရောက်ဘူးဆိုတော့ဒီကတော့ချိန်ပါတော့ပါ
ဟုတ်ကဲ့ပါရှင်ဒီနောက်ပြတော့ဒီမြန်မာဘက်ကပဲပေါ့နော်တင်ပြရတဲ့ဥပဒေပညာရှင်တယောက်ကလည်းဒါ Christopher Steck ကပေါ့သူကတော့ဗာပြင်ပြလဲဆိုရင်ဒီဂမ်ဘီယာနိုင်ငံဘက်ကတရားစွဲအမှုကိုနိုင်ငံတကာတရားစီရင်ပိုင်ခွင့်အချက်အလက်တွေနဲ့သူကတော့ငင်းချက်ချုပ်သွားတယ်ရှင်ဘလို့အချက်တွေကိုထောက်ပြပြီးတော့ငင်းချက်ထုတ်တာလဲဆိုတော့လည်းပြောပြပေးပါရှင
်ဟုတ်ကဲ့အဲ့မှာသူကအဓိကနှစ်ချက်ထောက်ပြတယ်ခင်ဗျာပထမချက်က dispute ပေါ့နော်ဒီစာချုပ်မှာပါတဲ့အငင်းပွားမှုဆိုတဲ့ကိစ္စကိုသူကထောက်ပြတယ်ဥပမာဆိုရင်ဂမ်ဘီယာဘက်ကတင်ပြတဲ့အထက်မှာဆိုရကနှစ်နိုင်ငံအငင်းပွားတဲ့သဘောမျိုးမဆောင်ခဲ့ဘူးဆိုတော့သူပြောတယ်ဆိုရကဂမ်ဘီယာဘက်ကပြောတဲ့အခါမှာဒေါက်တာဒီကလရေးရှင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဲ့တော့ပြောခဲ့တယ်နောက်တစ်ခုကဂျနီဗာဒီကုလသမဂ္ဂသူရင်းညီလာခံမှာသူတို့ဘက်ကတင်ပြခဲ့တာမာဒီလက်ထရယ်အစ်မပေါ့နော်နိုင်ငံပေါင်းစုံအစ်မဂမ်ဘီယာဘက်ကစိုးရင်ကြောင့်ဒီမတိုင်ခင်ကပြောခဲ့တယ်လို့ပြောပါတယ်နောက်တစ်ခုကဆက်သွယ်ခဲ့တယ်လို့ပြောပါတယ်ဒီခါမှာသူတို့မြန်မာဘက်ကထောက်ပြတဲ့ကိစ္စကတော့အတိအကျအဲ့ဆက်သွယ်ပြောဆိုတဲ့နေရာမှာဂျီနိုဆိုက်ဆိုတဲ့အတုံးနှုံးကိုမတုံးခဲ့ဘူးဆိုတာဟာပြောပါတယ်အက်သနစ်ကလင်းစင်းဆိုတာဒေါက်တာဒီကလရေးရှင်းမှာအက်သနစ်ကလင်းစင်းနဲ့violence ဖြစ်တာရေဆိုရအတုံးနှုံးနဲ့တုံးပါလေတဲ့နောက်တစ်ခုကဒီအထွေထွေညီလာခံမှာဂမ်ဘီယာဘက်ကတင်ကြတဲ့ခါမှာလဲ genocide ဆိုတာကိုမတုံးတဲ့ terrible crime ဆိုပြီးတော့ဒီဆူရဝရာဇဝမှုတွေလောက်ပဲတုံးတယ်အဲ့တော့ genocide ဆိုတဲ့အတုံးနှုံးနဲ့ dispute အငင်းပွားခဲ့ရတာမရှိဘူးဆိုတော့သူကထောက်ပြတယ်ဒါပထမချက်ပါနောက်ဒုတိယချက်ကတော့ဒီစာချုပ်ပါ article 9ပေါ့နော်ကိုယ့်ချက်ပါ state party နိုင်ငံချင်းဖြစ်တဲ့ပြည်ပခကိစ္စကိုပြောပါတယ်ဒီကနိုင်ငံချင်းဖြစ်တဲ့ပြည်ပခကိုပဲဖြည့်ဆင်းရပါလေတဲ့ဒါပေမဲ့အခုကိစ္စမှာဂမ်ဘီယာက OIC ကိုကိုစားပြုပြီးတော့ဆောင်ရွက်နေတယ်နောက်တစ်ခုကဂမ်ဘီယာနိုင်ငံကိုလိုက်ကလည်း OIC ရဲ့တာဝန်ရှိတဲ့သုံးပြဖြစ်ပြီးတော့ OIC level အနေနဲ့ဆောင်ရွက်နေတာဖြစ်တော့နိုင်ငံချင်းဖြစ်တဲ့ပြည်ပခမဟုတ်ဘူးဆိုရက်ကိစ္စ article 9နဲ့သူငင်းရထုတ်ပါလေကအဲ့နှစ်ချက်နဲ့ထုတ်ပါလေဒါကြောင့်လည်းပဲသူနောက်ဆုံးလျှောက်လဲကြပါအခုလို့သူကပြောသွားပါတယ
် Myanmar's position is that for all these reasons the lack of jurisdiction is manifest and that
သူပြောသွားတာကတော့ဒီလိုမျိုးခုနကသူပြောတဲ့အကြောင်းပြချက်တွေအားလုံးကြောင့်မလို့မြန်မာနိုင်ငံကိစ္စဟာတရားစီရင်ပိုင်ခွင့် ICJ jurisdiction မရှိပါဘူးဆိုတော့ညင်းချက်ထုတ်သွားတာပါဒါကြောင့်မလဲအခုစစ်နေတဲ့အဆင့်ဟာဒီကြားပြတ်ရေးတော်စီမံဆောင်ရွက်မှုတွေအတွက်လျှောက်ထားတဲ့အဆင့်ဆိုပေမဲ့လည်းဒီတက်တော်မှဆက်ပြီးတော့ကြားနာဖို့မသင့်ပါဘူးဆိုပြီးတော့သူကဆောင်ရွက်ချက်ပြီးသွားတာဖြစ်ပါတယ်မစစ်မြတ်မို့
ကျေးဇူးတင်ပါတယ်ကိုသားမျိုးရှင်ဒါရီကတော့ဒီဒီကနေ့ ICJ တရားရုံးမှာမြန်မာဘက်ကတုံ့ပြန်လျှောက်ထားချက်တွေကိုကိုသားမျိုးဦးတင်ပြခဲ့တာဖြစ်ပါတယ်ရှင်